Lebanon နိုင်ငံမှာ Hezbollah အဖွဲ့ဝင်အများစုကင်ဆောင်တဲ့ပေကြားအရေးပေါ်အချက်ပေးသတင်းပို့ကြိယာတွေမနေ့စက်တင်ဘာလ18ရက်နေ့ကတပြိုင်တည်းပေါက်ကွဲခဲ့ပါတယ်။အဲ့ဒီပေါက်ကွဲမှုမှာအနည်းဆုံးလူ12ဦးအသက်ဆုံးပြီးတော့2800ဒဏ်ရာရသွားခဲ့တဲ့ဖြစ်ရပ်ကတော့ Israel ရဲ့လက်ချက်ဖြစ်နေ Hezbollah နဲ့ Lebanon အစိုးရကဆွဆွဲလိုက်ပါတယ်။ Gaza မှာ Israel နဲ့စစ်ဖြစ်နေတဲ့ Hamas စစ်သွေးကြောအဖွဲ့တွေကိုသူတို့အနေနဲ့ဆက်ပြီးတော့ပံ့ပိုးသွားမှာဖြစ်တဲ့အကြောင်း Hezbollah အဖွဲ့ကပြောကြားလိုက်ပါတယ်။ Israel အနေနဲ့ပြင်းထန်တဲ့လက်စားချေမှုခံရမယ်လို့လည်းဒီကနေ့သတိပေးလိုက်ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့ Israel ဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာမရှိပါဘူး။ဒါပေမဲ့ Israel နိုင်ငံရဲ့မြောက်ပိုင်း Lebanon နယ်စပ်မှာတော့ Hezbollah အဖွဲ့တွေနဲ့တိုက်ခိုက်မှုတွေဖြစ်နေတဲ့စစ်ပွဲကိုပို့ပြီးတော့မှတိုးချက်လှုံ့ဆော်သွားမယ်လို့ Israel ကိုကြေညာပြီးနိုင်ပိုင်းကြာမှာပဲ Lebanon နိုင်ငံအတွင်းမှာဒီပေကြားပောက်ကွဲမှုဇက်တိုက်ဖြစ်ပွားခဲ့တာပါ။ Hezbollah အဖွဲ့ကိုအဲ့ဒီပေကြားတွေမပို့ခင်မှာပောက်ကွဲရေးပစ္စည်းတချို့ထည့်ပေးခဲ့တယ်ဆိုတဲ့အပေါ်မှာလည်းအများစုကတန်လျာရှိနေပါတယ်။သူတို့အချင်းချင်းကြားဆက်သွယ်ရေးမှာအသုံးပြုနေတဲ့လက်ကင်ဖုန်း cell phone တွေကို Israel ကကြားဖြတ်နားထောင်နေတယ်ဆိုတဲ့စိုးရိမ်မှုတွေထွက်လာပြီးတဲ့နောက်မှာပဲ Hezbollah အဖွဲ့ခေါင်းဆောင်ကပေကြားတွေကိုအစားထိုးပြီးတော့အသုံးပြုကြဖို့ညွှန်ကြားခဲ့တာဖြစ်ပါတယ်ရှင်။